ပင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကြားမှာဝမ်ယောဂကုသပြန်ပွားမယ့်အရေးကိုကာကွယ်ထိန်းချုပ်ဖို့အကူအညီပေးနေတဲ့အဖွဲ့အစည်းတွေကလည်းအရှင်မြင့်ဆောင်ရွက်နေကြပါတယ်။ဒုက္ခသည်တွေကြားမှာကုသယောဂတစ်ခုခုဖြစ်လာရင်စိုးရင်စရာကောင်းတဲ့နောက်ဆက်တွဲပြဿနာရှိလာနိုင်တဲ့အကြောင်း VOA သတင်းတောက်လီဆာရှလိုင်းဂျနီဗာမြို့ကနေသတင်းပေးပို့ထားတာကိုကိုကျော်အောင်လွင်ကတင်ပြပေးပါမယ်။
သိမ့်နဲ့ချီတဲ့ဒုက္ခသည်တွေအတွင်းမှာကုသလွယ်ပြီးတော့ထိန်းချုပ်ရခက်တဲ့ဝမ်ယောဂဖြစ်ပွားပြန့်နှံ့မဲ့အရေးကိုစိုးရိမ်နေရလို့ကြိုတင်ကာကွယ်တဲ့ကိစ္စတွေကို UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖွဲ့ဘင်္ဂလားဒေ့ရှ်လူထုကျန်းမာရေးအဖွဲ့တွေနဲ့တခြားအဖွဲ့အစည်းတွေပူးပေါင်းပြီးတော့လှုပ်ဆောင်နေကြပါတယ်။ဒီအဖွဲ့တွေကကုထုပါလောင်ဒုက္ခသည်စခန်းမှာဂရင်20ဆက်နဲ့ကုသရေးစခန်းတစ်ခုကိုဖွင့်လှစ်ထားပြီးဒီသတင်းပတ်ထဲမှာဝမ်ယောဂကုသရေးစခန်းတွေကိုတခြားနေရာ3ခုမှာဖွင့်သွားဖို့လည်းစီစဉ်ထားတယ်လို့ဆိုပါတယ်။အဲဒီကုသရေးစခန်းတွေမှာစုစုပေါင်းလူနာ80ဆက်မှလိမ့်မယ်။အသစ်ထောက်ရောက်လာတဲ့ဒုက္ခသည်တွေထဲမှာရေကြောင့်ဖြစ်တဲ့ဝမ်ယောဂဖြစ်ပွားမှုတွေဘလောက်ရှိနေတယ်လဲဆိုတာအခိုင်အမာပြောလို့မရသေးဘူးလို့ UNHCR ရဲ့ပြောခွင့်ရပုဂ္ဂိုလ် Andre Mahesic ကပြောပါတယ
် And we are taking action to try to prevent severe illness and death.
ဒီဆုံးမှုတွေနဲ့နေမကောင်းဖြစ်မှုတွေရှိမလာအောင်ကာကွယ်မှုတွေကိုကျွန်တော်တို့လုပ်နေပါတယ်။ရေဓာတ်အကြီးအကျယ်လျော့နေပြီးဖြစ်တဲ့ဝမ်ရှော့မှုတွေအပါအဝင်ဝမ်ယောဂဖြစ်ပွားမဲ့အလားအလာတွေကိုကျွန်တော်တို့တွေ့ထားပါတယ်။ကျွန်တော်တို့ရော UNHCR နဲ့တခြားအဖွဲ့အစည်းတွေနဲ့အတူဒေသခံလူထုကျန်းမာရေးအဖွဲ့အစည်းတွေပူးပေါင်းပြီးဖွင့်ထားတဲ့ဆေးကမ်းတွေမှာဒီလူနာတွေကိုကုသပေးထားပါတယ်
။ကာလာဝမ်ယောဂဟာဘင်္ဂလားဒေ့ရှ်မှာဖြစ်ပွားလေရှိတဲ့ယောဂပါ။ဒီယောဂဖြစ်ပွားလာနိုင်မဲ့အလားအလာတွေအခုမြင်နေရလို့စိုးရိမ်နေကြပါတယ်။ထောင်နဲ့တောင်းနဲ့ချီပြီးတော့စုပြုံနေတဲ့ဒုက္ခသည်တွေအတွင်းကာလာဝမ်ယောဂအလွယ်တကူနဲ့ကုသပြန်ပွားသွားနိုင်တယ်လို့လည်း UNHCR အဖွဲ့ကပြောပါတယ်။ဝမ်ယောဂဆိုင်ရာတောက်ဆေး6သိန်းလောက်လာမယ့်ရက်ပိုင်းတွေအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာလိမ့်မယ်လို့မျှော်လင်းထားတဲ့အကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်း VOA ကိုပြောပါရယ်။ Cox's ပဇာဒေသမှာကုလသမဂ္ဂရဲ့အရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့ရဲ့တာဝန်ခံ Mark Lowcock နဲ့ UNICEF ကုလသမဂ္ဂကလေးများရောင်းမငွေအဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူး Anthony Lake တို့လည်းရောက်ရှိနေပြီးတော့အဲ့ဒီမှာရှိတဲ့သတင်းသမားတွေနဲ့မနေ့ကသူတို့တွေ့ဆုံပြောဆိုခဲ့ကြပါရယ်။သူတို့ရဲ့ပြောဆိုချက်တွေအရရိုဟင်ဂျာဒုက္ခသည်တွေအရေးလှုပ်ဆောင်ဖို့အရေးပေါ်ထောက်ပံ့ငွေတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂတွင်းမှုချုပ်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျရက်ကမနေ့ကလုပ်တဲ့ကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
် The emergency relief coordinator noted the horrific living conditions of the refugees stressing
ဒုက္ခသည်တွေနေထိုင်နေရတဲ့အခြေအနေတွေကခြောက်ခြားဖို့ကောင်းတဲ့အနေအထားလို့အရေးပေါ်ကယ်ဆယ်ရေးအဖွဲ့ရဲ့တာဝန်ခံကပြောပါတယ်ဒီလိုဆိုရတဲ့အခြေအနေကနေဝမ်ယောဂကူးစက်ပြန့်နှံ့မဲ့ဘေးအန္တရာယ်ကြာရောက်မလာအောင်အသေးချာအာရုံစိုက်လှုပ်ဆောင်ဖို့လိုတယ်လို့လည်းဆိုပါတယ် CRF ဘဟုအရေးပေါ်တုံ့ပြန်မှုရန်ပုံငွေအဖွဲ့ကဒေါ်လာ12တန်းထပ်ပေးတယ်လို့လည်းသူကကြေညာခဲ့ပါတယ်ဒုက္ခသည်အကြမ်းတဲကိုဖြည့်ရှင်းတဲ့အနေနဲ့ဒီလာထဲမှာပဲသူတို့အတွက်ဒုတိယနေရာတစ်ခုစီစဉ်ထားပြီးစုစုပေါင်းအကျယ်ဝန်းကဧက2000ကျော်ရှိတယ်လို့ဆိုပါတယ
်ကုလသမဂ္ဂရဲ့လွန်ခဲ့တဲ့တရက်ကထုတ်ပြန်တဲ့စာရင်းအရဘင်္ဂလားဒေ့ရှ်ကိုရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်စုစုပေါင်း 58,800 ကနေမနေ့ကတော့ 59,000 အထိရှိလာခဲ့ပြီလို့လဲကုလသမဂ္ဂတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရက်ကမနေ့ကကြေညာခဲ့ပါတယ်